ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာအရေးယူတန်းခတ်မှုအစ်စ်တွေကိုချမှတ်ဖို့အတွက် EU ဥရောပသမ္မဂကစနေနေ့မှာသဘောတူညီမှုရလိုက်ပါတယ်။အခုချမှတ်တဲ့အရေးယူမှုတွေဟာရုရှားစစ်တပ်စစ်မှုထုတ်ကုန်ဆိုင်ရာအတွက်လှုပ်ဆောင်ပေးနေသူတွေဒါမှမဟုတ်အထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေစစ်တပ်နဲ့နိုင်ငံရေးခေါင်းဆောင်တွေပြင်ဝက်ဂ်နာခြေစားတပ်ဖွဲ့တပ်မှုတွေပေါ်မှာချမှတ်တာဖြစ်ကြောင်း EU ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုအရေးယူမှုအပြင်ရုရှားဘန်နောက်ထပ်၃ခုနဲ့ငွေကြေးအလွှဲပြောင်းနေမလုပ်ဖို့အတွက်တားမြစ်လိုက်ပြီးအီရန်တွက်တော့ဒရုန်းတွေသုံးပြီးယူကရိန်းအရက်ဖက်အဆောက်အုံတွေကိုတိုက်ခိုက်ခဲ့တဲ့အီရန်တော်လိုင်းအဆောက်အတန်းတင်ပို့မှုတွေကိုကန့်တက်လိုက်တာဖြစ်ပါတယ်။ EU အဖွဲ့အတွင်းသဘောထားကွဲလွဲမှုတွေအများပြားရှိခဲ့တဲ့အတွက်ဒါတွေကိုပြေလည်ဆွေးနွေးနေရတာကြောင့်ယူကရိန်းကိုရုရှားကျူးကျော်စစ်ဆင်နွှဲမှုတစ်နှစ်မြောက်နေမှာ EU ရဲ့နောက်ထပ်အရေးယူမှုတွေမကြေညာနိုင်ခဲ့ပဲဆင်းရဲနေကြမှာကြေညာနိုင်ခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲရုရှားဟာအီရန်စီကမောင်းသူမဲ့ drone တွေနောက်ထပ်မရပဲဖြစ်နေပုံရတယ်လို့ဗြိတိန်ကာဝေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။အနောက်နိုင်ငံတွေကချမှတ်နေတဲ့အရေးယူတန်းခတ်မှုတွေကြောင့်ရုရှားဟာပြည်ပကတင်သွင်းတဲ့ microchips တွေပေါ်မှာမှီခိုးနေရတဲ့သူ့ရဲ့လက်နက်တွေအတွက်အခက်တွေ့နေတယ်လို့လည်းယူကရိန်းနဲ့အနောက်အရာရှိတွေကပြောပါတယ်။